မြန်မာနိုင်ငံမှာတွစ်ဆုံဆွေးနွေးဖို့နဲ့ပုံမှန်အခြေအနေပြောင်းဖို့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအနေနဲ့အရေးပါတဲ့အခန်းကဏ္ဍကနေပါဝင်နိုင်တယ်လို့စင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံကြားရေးဝန်ကြီးတွေကယုံကြည်တဲ့အကြောင်းစင်ကာပူနိုင်ငံကြားရေးဌာနကထုတ်ပြန်လိုက်ပါတယ်။စင်ကာပူနိုင်ငံကြားရေးဝန်ကြီး Vivian Balakrishnan နဲ့အင်ဒိုနီးရှားနိုင်ငံကြားရေးဝန်ကြီး Ratno Marsudi တို့စင်ကာပူမှာဒီနေ့တွစ်ဆုံဆွေးနွေးပြီးတဲ့နောက်အခုလိုထုတ်ပြန်လိုက်တာပါ။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအစိုးရကိုစစ်တပ်ကအာဏာသိမ်းချုပ်ချထားတဲ့မြန်မာနိုင်ငံအခြေအနေကိုအဖွဲ့ဝင်ဆယ်နိုင်ငံပါအာဆီယံအနေနဲ့ဖြည့်ရှင်းရေးနောက်တစ်ဆင့်ဘာတွေလုပ်နိုင်ချေရှိမယ်ဆိုတာကိုဝန်ကြီးနှုတ်ဆွေးနွေးခဲ့ကြတာပါမြမအရေးနဲ့ပတ်သက်ပြီးအပြူတဘောဆောင်တဲ့အမြင်တွေကိုဖလှယ်ဖို့နဲ့ရှေ့ဆက်လှုပ်ဆောင်ရင်းနိလန့်ရှာဖို့အာဆီယံဝန်ကြီးဆင်အလို့တဘောအစည်းအဝေးတစ်ခုကျင်းပရေးအဆိုပြုထားတဲ့အပေါ်အခိုင်အမာထောက်ခံတဲ့အကြောင်းဝန်ကြီးတွေကပြောကြတယ်လို့စင်ကာပူနိုင်ငံသားဌာနထုတ်ပြန်ချက်မှာပါရှိပါတယ်အာဆီယံအဖွဲ့ရဲ့မိဘနိုင်ငံတွေပါဝင်အဓိကသက်ဆိုင်သူအားလုံးပါဝင်တဲ့ဆွေးနွေးပွဲတစ်ခုဘလို့ကျင်းပနိုင်မယ်ဆိုတာဝန်ကြီးနှစ်ဦးဆွေးနွေးကြတယ်လို့လည်းထုတ်ပြန်ချက်ကဆိုပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီး Ratno Marsudi ဟာလက်ရှိအာဆီယံလက်ကျားဥက္ကဋ္ဌ Brunei Server Hassanal Blockia နဲ့ဗိုဒူးနေကတွေ့ဆုံပြီးမြမအရေးကိုအဖွဲ့ဝင်နိုင်ငံတွေကြားပြောဆိုဆွေးနွေးရေးထောက်ခံအားပေးဖို့တိုက်တွန်းခဲ့ပြီးတဲ့နောက်စင်ကာပူနိုင်ငံရဲ့ဝန်ကြီးနဲ့အခုလိုတွေ့ဆုံဆွေးနွေးတာပါခင်ဗျာ။